အမေရိကန်ပြည်ထောင်စုမှာနှစ်ရက်ကြာကျင်းပတဲ့ဒီမိုကရေစီညီလာခံဒုတိယနေ့နဲ့နောက်ဆုံးနေ့အဖြစ်တောက်ကြနေ့ကအွန်လိုင်းကနေကျင်းပရမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံသတင်းသမားဦးစွေဝင်းကဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေကြာဆင်းလာတာကိုတောက်ပြပြောဆိုလိုက်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးနဲ့အထိမ်းမှအဖြစ်မြန်မာနိုင်ငံမှာတောက်ကြနေ့ကအတန်တိတ်ဆန္ဒပြလှုပ်ရှားခဲ့ကြတဲ့မြန်မာလူထုကိုနိုင်ငံတကာအတိုင်းဝိုင်းကအပိထောက်ခံကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။ The international community should hear that silent protest on this funeral.
နိုင်ငံတကာလူ့အခွင့်အရေးမှာနိုင်ငံတကာလူ့အခွင့်အရေးမှာမြန်မာနိုင်ငံကအတန်တိတ်ဆန္ဒပြသူတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အလေးထားပြီးမြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုလည်းအပိထောက်ခံစေလိုပါတယ်လို့မြန်မာနောင်သတင်းဌာနကိုတွဲဖက်တည်ထောင်သူလည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဦးစွေဝင်းကပြောဆိုလိုက်တာဖြစ်ပါတယ်။ February 1ရက်နေ့ဆရာနာသိမ့်ပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တော်ဝင်ရှိသူတွေကိုအရေးယူနိုင်အောင်ကြိုးပမ်းဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကမ္ဘာကထလှုပ်ကျင်းပခဲ့တဲ့နှစ်ရက်ကြာဒီမိုကရေစီညီလာခံအဆုံးသတ်နေ့မှာပဲဒီမိုကရေစီရေလှုပ်ရှားသူတွေကိုဖိနှိပ်ရမှာအသုံးပြုတဲ့နည်းပညာတွေကိုတင်ပို့မှုကန့်သတ်မဲ့အစီအစဉ်တွေကိုလည်းအမေရိကန်၊ဩစတြေးလျ၊ဒိန်းမတ်နဲ့နော်ဝေနိုင်ငံတွေကပါပူးတွဲကြေညာခဲ့ပါတယ်ခင်ဗျာ။